This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးရောနေကင်းဝေးပြီးကိုယ်စိတ်နှပါလုံးချုံအေးချမ်းကြပါစေလို့ Radio UNG အဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရရှင်မင်္ဂလာမနက်ခင်းပါရှင်ဒီကနေ့2024ခုနှစ်အောက်တိုဘာလ18ရက်မနေ့ပိုင်းမှာတင်ပြပေးမယ့် Radio UNG မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါမယ်ရှင်ပထမဆုံးအနေနဲ့ Radio UNG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ18ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါရမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့တန်ဝါအနီးမှာရှိတဲ့ BGF ကာကင်းစခန်းနဲ့ကံပိုက်တီရှိကာကင်းစခန်းတို့ကို KIA ထပ်မံသိမ်းပိုက်နေကြားဆောင်တက်ရင်13933ကိုထိုးစစ်ဆင်တဲ့သတင်းကိုတင်ပြပေးပါမယ်အောက်တိုဘာလ18ရက်နေ့မနက်10နာရီခန့်မှာကချင်အထူးဒေသတက်ပန်ဝါမြို့အနီးမှာရှိတဲ့နေကြားဆောင်တက် BGF ကာကင်းစခန်းတစ်ခုနဲ့ကံပိုက်တီရှိကာကင်းစခန်းတစ်ခုတို့ကို KIA ပူးပေါင်းတက်ကတိုက်ခိုက်သိမ်းပိုက်ခဲ့ကြောင်းဒေသသတင်းများအရသိရပါတယ်ချန်ရင်ခူးကျေးရွာမှာရှိတဲ့ BGF ကာကင်းတို့ KIA ပူးပေါင်းတက်များကထိုးစစ်ဆင်လာတာကြောင့်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက် BGF များစခန်းကဆုတ်ခွာသွားတယ်လို့သိရပါတယ်။တိုက်ပွဲအတွင်း BGF တပ်ဖွဲ့ဝင်4ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့စိုက်ကယ်ဖြင့်သွားလာနေတဲ့ KIA တပ်ဖွဲ့ဝင်များကိုစောင့်ကြိုဖိကတ်ခဲ့တဲ့အတွက်ကြောင့် KIA တပ်ဖွဲ့ဝင်3ဦးကန်သေဆုံးက2ဦးကန်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ချန်ရင်ခူးကျေးရွာမှာရှိတဲ့ရွှေစော့ဆန်ဟိုတယ်အနီးတိုက်ပွဲဖြစ်ပွားချိန်လက်နက်ကြီးကျရောက်ပေါက်ကွဲတာကြောင့်ဒေသခံ2ဦးထိမှန်သေဆုံးခဲ့တယ်လို့သိရပါတယ်။ချန်ရင်ခူးကျေးရွာဟာပန်ဝါမြို့မှာစိုက်ကယ်ဖြင့်မိနစ်30ခန့်သွားရတဲ့အကွာအဝေးမှာရှိပြီးတော့ဒေသခံပြည်သူများကိုပန်ဝါမြို့သူပြောင်းရွှေ့ခိုင်းနေတယ်လို့သိရပါတယ်။ဒါအပြင်ကံပိုက်တီကိုထိန်းထားတဲ့နေကြားဆောင်တပ်ရင်း13933ကိုလည်း KIA ပူးပေါင်းတပ်ကသွားရောက်တိုက်ခိုက်နေပြီးတော့ကာကင်းစခန်းတစ်ခုကိုသိမ်းပိုက်ရရှိထားတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမန္တလေးမဟာအောင်မြင်မြို့နယ်မှာရှိတဲ့စစ်တပ်နဲ့ပြူစောတိများကိုဝင်ရောက်ပစ်ခတ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘာလ18ရက်နေ့မနက်2နာရီခန့်မှာမန္တလေးမြို့မဟာအောင်မြင်မြို့နယ်43လမ်း55 56လမ်းကြားရှိအကြမ်းဖက်စစ်တပ်ရဲ့စစ်သားများပြူစောတိများနဲ့ရက်ကွက်တွင်းရှိလူမိုက်များလူစုတဲ့နေရာကိုတော်လိုင်းရေးတပ်ဖွဲ့များကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်း MTY Revolution မှတဲ့ရင်ထုတ်ပြန်ပါတယ်။တိုက်ခိုက်မှုအတွင်အပြန်အလှန်ပစ်ခတ်တဲ့အချက်20ခန့်ထွက်ပေါ်ခဲ့ပြီးတော့အကြမ်းဖက်စစ်ကောင်စီတပ်သားများထိခိုက်သေးဆုံးမှုရှိပေမဲ့အရေးအတွက်ကိုအတိမပြုနိုင်သေးကြောင်းထိုပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မနက်ပိုင်းမှာအတုပမန်တက်တစ်ခုလမ်းပိတ်၍ထိုးထားတာကိုတွေ့ရကြောင်းဖော်ပြထားပါသည်။စနိုက်ပါသမားများအပါအင်အား90နဲ့100ကျားရှိတဲ့အဲ့ဒီနေရာကိုပောက်ကူတော်လဲမကြာခဏလာတက်ပြီးတော့မနက်ပိုင်းမှာယူနီဖောင်းနဲ့ထွက်ကညဆိုရင်အရက်ဝတ်နဲ့ထွက်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမြင်းမှုမျိုးရဲစခန်းနဲ့အထက်ကတကြောင်ဝင်းထဲမှာတက်ဆွဲနေတဲ့စစ်သားများကိုထိုးစစ်ဆင်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘာလ18ရက်နေ့မနက်တနားရီအချိန်မြင်းမှုမျိုးရဲစခန်းနဲ့အထက်ကတကြောင်ဝင်းထဲမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်သားများကိုထိုးစစ်ဆင်တိုက်ခိုက်နိုင်ခဲ့ကြောင်းမုံညို Revolution Force MNRF မှတရင်ထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်ပွားချိန်မိနစ်20ကျော်ကြာခဲ့ပြီးစစ်ကောင်စီတပ်သားများမှ40မမ60မမ RPG R2 ME2 ဆက်လက်များဖြင့်ပြင်းပြင်းထန်ထန်ခုခံခဲ့ပေမဲ့အပြင်ဘက်မထွက်ရဲပဲမနက်7နာရီအချိန်မှာကား၈စီးဖြင့်အင်အားဖြည့်တင်းထားတယ်လို့သိရပါတယ်။စကားစာတပ်သားများထိခိုက်သေးဆုံးစရင်မတိရသေးကြောင်းမဟာမိတ်ရဲဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့ကြောင်းဖော်ပြထားပါတယ်။ထိုစစ်စင်ရေးအားမွန်းညို Revolution Force MNRF Dog Killers People's Defense Force မြင်းမှု DKPDF MMU သကိုင်းမြို့နယ်တိုက်ခိုက်ရေးတပ်ခွဲနှစ်တို့မှတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ ဆက်လက်ပြီးအော်တိုဘာလအတွင်းရောဒေတာကိုလေကြောင်းတိုက်ခိုက်မှုရှိချိန်ကပြုလုပ်ခဲ့မှုကြောင့် PDF 2ဦးနဲ့ပြည်သူ10ဦးသေဆုံးက30ကျော်ဒဏ်ရာရရှိတဲ့တဲ့တွင်ကိုတင်ပြပေးပါမယ်။အော်တိုဘာလအတွင်းရောဒေတာကိုလေကြောင်းတိုက်ခိုက်မှုရှိချိန်ကပြုလုပ်ခဲ့မှုကြောင့် PDF 2ဦးနဲ့ပြည်သူ10ဦးသေဆုံးက30ကျော်ဒဏ်ရာရရှိခဲ့ပြီးတော့အိမ်မွေးတိရစ္ဆာန်များလည်းထိခိုက်သေဆုံးမှုများရှိခဲ့ကနောက်ဆုံးတိုက်ခိုက်မှုဖြစ်တဲ့အော်တိုဘာလ16ရက်နေ့အချိန်ကိုဆက်သွယ်ရေးအခက်ခဲကြောင့်မသိရှိရသေးကြောင်းရောဒေတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPDF မှတရင်ထုတ်ပြန်ပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုအတွင်းရောဒေတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPDF ကိုပြစ်မှတ်ထားကအော်တိုဘာလ14ရက်နေ့ညနေ 3:00 ခွဲကအချိန်ကဂျက်ဖိုက်တာ2စီးဖြင့်ဖြတ်အားပြင်းဘုံသီးများရော့ကက်များဖြင့်၄နေရာကိုလာရောက်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ခိုက်ခံရမှုကြောင့်ဘော်ပြင်းကြီးရွာသို့တာဝန်ဖြင့်ခိတ္တရောက်ရှိနေတဲ့ထုတ်လွှင့်ရေးဌာနမှဌာနမှူးရဲဘော်ကျော်ဟိန်33နှစ်နဲ့တပ်သားရဲဘော်တာဆန်45နှစ်ခန့်တို့ကြာဆုံးခဲ့ပြီးတော့အရသာပြည်သူ9ဦးထိခိုက်ဒဏ်ရာရရှိကနေအိမ်အဆောင်20လုံးခန့်ထိခိုက်ပျက်စီးခဲ့ပြီးတော့အိမ်မွေးတိရစ္ဆာန်များလည်းသေဆုံးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။စစ်ကောင်စီအကြမ်းဖက်တပ်ဟာတိုင်းရင်းသားလက်နက်ကိုင်ဒေါ်လန်ရေးတပ်ဖွဲ့များ EROs နဲ့ဒေါ်လန်ရေးတပ်ဖွဲ့များရဲ့တံပြန်ထိုးစစ်များကြောင့်လူလက်နက်အင်အားအစွမ်းကုန်သုံးကာအပြင်းထန်ခုခံနေရပြီးတော့နေစဉ်နဲ့အမျှသေဆုံးဒဏ်ရာရသူများထွက်ပြေးသူများလက်နက်ချအလင်းဝင်သူများလည်းများပြားလျက်ရှိကမြေပြင်ထိုးစစ်ဆင်နိုင်တဲ့အခြေအနေမရှိတော့တဲ့အတွက်ဝေဟင်ကိုအသုံးပြုကစီရေးပြတ်မှတ်မဟုတ်တဲ့အရသာပြတ်မှတ်များကိုပါမချမ်းလူမဆန်စွာတိုက်ခိုက်လျက်ရှိနေကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆက်လက်ပြီးတော်လိုင်းရဲပေါ်များနဲ့ပြည်သူများကိုစေဝါကူတာမှုပေးနိုင်ရန်ကာလရှိဇီးတင်နန် MSFC ဖွင့်လှစ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မွန်ပြည်နယ်ဖက်ဒရယ်ကောင်စီ MSFC ကျန်းမာရေးဌာနမှတော်လိုင်းရဲပေါ်များနဲ့ပြည်သူများကိုအရေးပေါ်စေဝါကူတာမှုပေးနိုင်ရန်နဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုပေးနိုင်ရန်ကာလရှိဇီးတင်နန်တစ်ခုကိုဖွင့်လှစ်တင်ကြားပေးနေတယ်လို့ထုတ်ပြန်ထားပါရယ်။အဆိုပါဇီးတင်နန်ကိုမွန်ပြည်တောင်ပိုင်းကတော်လိုင်းရဲတပ်ထိန်းချုပ်နယ်မြေအတွင်းမှာအော်တိုဘာလလယ်ပိုင်းမှစတင်ပြီးတော့6လကြာဖွင့်လှစ်တင်ကြားပေးသွားမယ်လို့ဆိုထားပါတယ်။တင်နန်းဖွင့်ပွဲမှာ MSFC အုပ်ချုပ်ရေးကော်မတီဥက္ကဋ္ဌနိုင်မွန်ဆိုင်ကဆရာနာရှင်တွေနဲ့တိုက်ခိုက်နေတဲ့အချိန်မှာရဲဘော်တို့ရဲ့အသက်ကအလွန်အရေးကြီးပါတယ်။စေးမှုတို့တာဝန်ကလည်းအရေးကြီးတယ်။ရဲဘော်တို့ရဲ့အသက်မဆုံးရှုံးဘဲကေစေဘူးနဲ့စစ်မီပြင်ကနေနောက်တန်းစေးရုံတွေကိုရောက်ရှိနိုင်ဖို့အလားတူဘေဒီတာဘေနီယာရောက်ရောက်ပြည်သူတို့ရဲ့ကျန်းမာရေးကိစ္စစောင့်ရှောက်ဖို့လည်းမမေ့ပါနဲ့လို့အမှားစကားပြောကြားခဲ့ပါတယ်။ဆိုပါစေးတင်နန်းဖွင့်ပွဲကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC အုပ်ချုပ်ရေးကော်မတီဥက္ကဋ္ဌနိုင်မွန်ဆိုင်ကျန်းမာရေးဌာနဒုတိယဌာနမှမွန်ပြည်တော်လှန်ရေးတပ် MSRF မှခေါင်းဆောင်များတော်လှန်ရေးပုံများအရပ်ဘက်အဖွဲ့အစည်းများနဲ့ပြည်သူများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။လက်နက်ကင်တိုက်ပွဲများပြင်းထန်လာတာနဲ့အမျှပြည်သူများနဲ့တော်လှန်ရေးပုံများထိခိုက်ဒဏ်ရာရရှိမှုများလာတဲ့အတွက်ကြောင့်အရေးပေါ်အသက်ကယ်ကုသနိုင်ရေးနဲ့အခြေခံပြည်သူ့ကျန်းမာရေးကြီးစုကုသနိုင်ရန်အတွက်အခုလိုဈေးတင်နှန်းကြောင်းဖွင့်လှစ်ရတာလို့ MSFC ကျန်းမာရေးဌာနကအသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့ဈေးသတင်းတွေကိုတော့ Video NUG သတင်းတောက်မင်းတီရန်မင်းစစ်သွေးနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးသတင်းကောက်နှုတ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ယခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုကျွန်မຫນွေဦးမိုင်းကဖတ်ကြားပေးပါမယ်ရှင်။မင်္ဂလာပါတော်ရရှင်များရှင်။အခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။မြန်မာပြည်သူပြည်သားများငိမ့်ချမ်းသည့်နေ့ရက်များအမြန်ရောက်ရှိနိုင်ပါစေကြောင်းနိုင်ငံချိုင်းဝန်ကြီးစုမွန်ကောင်တောင်းတဲ့သတင်းကိုပထမဆုံးတင်ပြပေးသွားပါမယ်။မြန်မာပြည်သူပြည်သားများငိမ့်ချမ်းသည့်နေ့ရက်များအမြန်ရောက်ရှိနိုင်ပါစေကြောင်းနိုင်ငံချိုင်းဝန်ကြီးဒေါ်စင်မအောင်ကအောက်တိုဘာ18ရက်ဆိုရှယ်မီဒီယာကတဆင့်စုမွန်ကောင်တောင်းဆိုလိုက်ပါတယ်။သတင်းကြွလပြည့်နေအခါသမယတွင်ရက်ဝေးရက်နီးမှမိတ်ဆွေအပေါင်းအေးချမ်းသာယာရှိကြပါစေ။ဝေးကွာနေကြသောမိသားစုဝင်များလည်းပြန်လည်စုံစည်းနိုင်ကြပြီးငိမ့်ချမ်းသည့်နေ့ရက်များအမြန်ရောက်ရှိနိုင်ပါစေကြောင်းစုမွန်ကောင်တောင်းအပါရဲလို့ဆိုပါရရှင်ဆလပီနိုင်ငံတကာပါလီမန်များအဖွဲ့ IPU ကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအားဆက်လက်အတိအမှတ်ပြုကြောင်းအတည်ပြုတဲ့သတင်းကိုတင်ပြပါမယ်။အော်တိုဘာလ18ရက်နေ့နေ့လယ်ပိုင်းတွင်ဆစ်ဇလာနိုင်ငံဂျနီဗာမြို့၌149ကျိန်မြောက်နိုင်ငံတကာပါလီမန်များညီလာခံကာလအတွင်းကျင်းပခဲ့သည့်214ကျိန်မြောက်မှုဆောင်ကောင်စီအစည်းအဝေးကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအား IPU ၏တရားဝင်မိဖက်ဆွေးနွေးဖက်အဖြစ်ဆက်လက်အတိအမှတ်ပြုရန်ဆုံးဖြတ်ခဲ့ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီမှသတင်းထုတ်ပြန်ပါသည်။အမှုဆောင်
င်ကော်မတီအစည်းအဝေးကဆုံးဖြတ်ချက်မချမှတ်မီမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကဝင်ရောက်ဆွေးနွေးရာတွင်မြန်မာနိုင်ငံ၌အကြမ်းဖက်စစ်တပ်သည်မြပြည်တွင်နေမည်ဆုံးရှုံးမှုများပုံမှန်များပြနေခြင်းကြောင့်လေကြောင်းတိုက်ခိုက်မှုများအရက်သားပြည်သူများကိုပြစ်မှတ်ထားတိုက်ခိုက်မှုများကိုပုံမှန်လုံဆောင်လက်ရှိပါကြောင်းလက်ရှိပြည်ပခများအကြောင်းမှအာဏာသိမ်းစစ်တပ်သည်2025ခုနှစ်တွင်အတုယောင်ရွေးကောက်ပွဲတရက်ပြုလုပ်ရန်ပြင်ဆင်လက်ရှိပါကြောင်းရင်းဒီဒီမိုကရေစီနီးမကျနိုင်သည့်တမကပြည်သူဆန္ဒကိုလည်းထင်ဟနိုင်မည်မဟုတ်ပါကြောင်းတော်လှန်ရေးအင်အားစုများသည့် Federal Democracy ဖွဲ့စည်းပုံခြေခါဥပဒေတရက်ရေးဆွဲပြီးနောက်မှသာအလုံးပါဝင်နိုင်သည့်ရွေးကောက်ပွဲတရက်ကျင်းပသွားရန်ဖြစ်နိုင်မည်ဖြစ်ကြောင်းသဘောတူညီထားပါကြောင်းရင်းဒီတိုင်းပြည်အတွင်းထာဝရငင်းချရင်းနဲ့ရေရှိတီတန့်ဖွံ့ဖြိုးရေးအတွက်တခုတည်းသောလမ်းကြောင်းဖြစ်ပါကြောင်းထို့ကြောင့်အာဏာသိမ်းစစ်တပ်ရွေးကောက်ပွဲအားအတိမတ်မပြုရနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုတ်ကော်မတီအားဆက်လက်အတိမတ်ပြုရာ2020ပြည့်နှစ်မြမရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များနဲ့ပြည်သူများကိုစားအမှုဆောင်ကော်မတီအားတိုက်တွန်းကြောင်းဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်မြမလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာအောက်တိုဘာ16ရက်နေ့နေ့လယ်ပိုင်းတွင်ဘယ်လ်ဂျီယမ်နိုင်ငံ UK နိုင်ငံဂျာမနီနိုင်ငံနဲ့ယူဂန်ဒါနိုင်ငံတို့မှလွှတ်တော်ကိုယ်စားလှယ်အဖွဲ့များနဲ့တီးခြားစီတွေ့ဆုံခဲ့လို့သတင်းရရှိပါတယ်ရင်းသုတ်တွေ့ဆုံစဉ်မြမလွှတ်တော်ကိုယ်စားလှယ်အဖွဲ့သည်မြမနိုင်ငံ၏အခြေအနေနဲ့အကြမ်းဖက်စစ်ကောင်စီကကျူးလွန်လှုပ်ဆောင်ထားသည့်အကြမ်းဖက်မှုများရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအပေါ်ကျူးလွန်လှုပ်ဆောင်လျက်ရှိသည့်လူ့အခွင့်အရေးချိုးဖောက်မှုအခြေအနေများနဲ့နိုင်ငံတကာအသိုက်အဝန်းထံသို့တောင်းဆိုတိုက်တွန်းချက်များပါဝင်သည့်လက်ကမ်းစာဆောင်များကိုလည်းပေးအပ်ခဲ့ပါတယ်ရှင်မြန်မာနိုင်ငံရေဘေးတင်ဒေတာများကိုအိမ်သုံးအရေးပေါ်ပစ္စည်းများကုလသမဂ္ဂပေးအပ်တဲ့သတင်းကိုနောက်ထပ်တင်ပြပေးပါမယ်။မြန်မာနိုင်ငံရေဘေးတန်တင်ဒေတာများကိုမရှိမဖြစ်လိုအပ်သောအိမ်သုံးအရေးပေါ်ပစ္စည်းများ HEAP ကိုပံ့ပိုးဖြန့်ဖြူးပေးလျက်ရှိကြောင်း UNDP မြန်မာမှအောက်တိုဘာလ18ရက်နေ့တွင်သတင်းထုတ်ပြန်ပါရယ်။ညောင်ဦးမာလီတိုင်းကမ္မနှင့်အစင်ပါဝဲမကွေတိုင်းကလောနှင့်ညောင်ရွှေရှမ်းပြည်နယ်နှင့်ဗအန်းကရင်ပြည်နယ်တို့တွင်တကူရီတန့်ရှင်ရဲသုံးပစ္စည်းများအစားအသောက်ဆိုလာဓာတ်မီပါဝါဘန့်အဝတ်ထည်များနဲ့ခြေခံဆေးဝါးပစ္စည်းများပါဝင်သည့် HEAP အထောက်များကိုထောက်ပံ့ပေးအပ်ခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။လာမည့်ရက်တစ်ပတ်များတွင်ထိုပံ့ပိုးကူညီမှုများကိုလိုင်းပွဲမြို့နယ်၊ကရင်ပြည်နယ်နှင့်ပဲခူးတိုင်းဒေသကြီးရှိရက်ရွာများတွင်တိုးချဲ့ဆောင်ရွက်သွားမည်ဖြစ်ပြီးအဆိုပါထောက်ပံ့ရေးပစ္စည်းများသည့်တဘာဝဘေးအနေရင်ဆိုင်အပြီးတွင်ရက်ရွာပြန်လည်ထူထောင်ရေးအတွက်အရေးကြီးသောပံ့ပိုးမှုများတွင်ပါဝင်တယ်လို့သိရပါတယ်။ဤလှုပ်ဆောင်မှုသည် UNDP project တစ်ခုဖြစ်သော Enabling Community Recovery and Resilience ENCORE မှဂျိုးပန်းအားထုတ်မှုတစ်စိတ်တစ်ပိုင်းဖြစ်ပြီးအနာဂတ်တွင်ကြုံလာမည့်တဘာဝဘေးအန္တရာယ်များအတွက်ရက်ရွာလူထုအနေဖြင့်ပြန်လည်ထူထောင်နိုင်စွာအားရရှိစေရန်နှင့်ပုံမကြံ့ကြံ့ခံနိုင်ရရှိလာစေရန်ဒေသခံအတိုင်းဝိုင်းများနှင့်ပူးပေါင်းလှုပ်ဆောင်လျက်ရှိကြောင်းထုတ်ပြန်ထားပါတယ်ရှင်ဆလပီနွေဦးဖွံ့ဖြိုးရေးဘဏ်ဒါရိုက်တာဘုတ်အဖွဲ့မှ2024ဇွန်လ30ရက်နေ့မှာပြီးဆုံးသည့်6လတာအမျက်ဝေစုခွဲဝေခြင်းကိုအတည်ပြုနိုင်ခဲ့တဲ့တင်ကိုတင်ပြပါမယ်။နွေဦးဖွံ့ဖြိုးရေးဘဏ်ဒါရိုက်တာဘုတ်အဖွဲ့မှ2024ဇွန်လ30ရက်နေ့မှာပြီးဆုံးသည့်6လတာအမျက်ဝေစုခွဲဝေခြင်းကိုအတည်ပြုနိုင်ခဲ့လို့အောက်တိုဘာ18ရက်နွေဦးဖွံ့ဖြိုးရေးဘဏ်အလုပ်အမှုဆောင်ရာရှိချုပ်ကယ်ဗင်ကတည်ပြီးဆိုထားပါတယ်။ SDB နွေဦးဘဏ်နဲ့ဆက်နွယ်သောအဖွဲ့အစည်းများနဲ့နွေဦးထီအပါဝင်မိဖက်အစီအစဉ်များကိုတိုက်အားတိုက်ဝန်ရအပေးမှုများအတွက်ရင်းနှင့်မြလှိုက်လဲစွာကျေးဇူးတင်ရှိကြောင်းဥစွာပထမပြောကြားလိုပါရယ်နှွေဦးဖွံ့ဖြိုးရေးဘဏ်ဒါရိုက်တာဘုတ်အဖွဲ့မှ2024ဇွန်လ30ရက်နေ့မှာပြီးဆုံးသည့်6လတာအမျက်ဝေစုခွဲဝေခြင်းကိုအတည်ပြုနိုင်ခဲ့ကြောင်းဝမ်းမြောက်စွာအတည်ပေးအပ်ပါရယ်2024ဇန်နဝါရီလ1ရက်မှဇွန်လ30ရက်နေ့အတွက်ဘဏ်ဝင်ငွေစုစုပေါင်း USD 58,869 ရရှိခဲ့ပြီးအသက်တင်အမျက်စွန်းမှာ USD 36,902ရှိ89ဖြစ်ပါれအတတင်အမျက်ငွေများဤရနှုံးပြေကိုတိုကင်အစုရှယ်ယာရှင်များထံအမျက်ဝေစုခွဲဝေပေးမည်ဖြစ်ကြောင်းအတည်ပြုရသည့်အတွက်ဂုဏ်ယူမိပါれတတ်မှတ်ထားသောရက်စွဲတွင်အမျက်ဝေစုခွဲဝေမှုများစတင်ဖြန့်ဖြူးမည်ကိုလည်းမကြာမီကြေညာပေးမှာပါလို့ဆိုထားပါれဒါအပြင်ဒုတိယကြိမ်ရှယ်ယာပိုင်ဆိုင်ခွင့်အစီအစဉ် ICO Round 2ကို2024နိုဘာလ15ရက်နေ့မှဒီဇင်ဘာလ5ရက်တွင်စီစဉ်ကျင်းပရန်ဘုတ်အဖွဲ့မှခွင့်ပြုခဲ့လို့လည်းသိရပါれ၎င်းကာလအတွင်းနှူးပါတွင်ဒေါ်လာတန်250တန်ကြေးကိုထင်ဟပ်စေသည့်ထုတ်ပြန်ပြီးနှင့်ကြန့်ရှိသောတိုကင်များထဲမှ400ခိုင်နှုန်းကိုရှယ်ယာပိုင်ဆိုင်ခွင့်ရမှာဖြစ်ပြီး Spring DB တိုကင်တစ်ခု၏တန်ဖိုးကိုဒေါ်လာ300.3325ဖြင့်တတ်မှတ်မှာဖြစ်ပါရယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်မင်းစစ်သွေးနဲ့ခရှယ်ကပေးပို့ထားတာဖြစ်ပါရယ်ရှင်
Radio NUG မှာဆက်လက်အသံလွှင့်ပေးနေပါတယ်။ယခုဆက်လက်ပြီး Radio NUG ရဲ့ Interview မေးမြန်းခြင်းအစီအစဉ်ကနေမန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာစိတ်ဆက်ညှိနှိုင်းရေးနဲ့ဦးချရေးဆွေးရေးလုပ်ငန်းကော်မတီမှဖွဲ့ဝင်ဦးမြင့်အောင်မိုးကိုမင်းတီဟန်ကမေးမြန်းတင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါကိုကမြ။အရင်ဆုံးမန္တလေးဒေသအတွက်ကြားကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်မှုညွှန်းနိုင်ရေးနဲ့ဘူးကြမ်းရေးဆွဲရေးလုပ်ငန်းအစီအစဉ်ဆိုတာပါရီများလည်းလူထုတည်အောင်အရင်ဆုံးရှင်းပြပေးနိုင်မလားခင်ဗျာ
ဟုတ်ကဲ့ပါဗျာကျွန်တော်တို့ဒီမန္တလေးဒေသအတွက်ကြားကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့ဘူးကြမ်းရေးဆွဲရေးလုပ်ငန်းအစီအစဉ်ဆိုတာတော့ဒေါ်လာရေးကာလအတွက်လည်းကျွန်တော်တို့အထောက်အကူပြုမယ်ဒေါ်လာရေးကာလအတွင်းမှာပဲကျွန်တော်တို့မျိုးသိန်းနာတွေမျိုးထိန်းနာတွေဆောင်ရွက်ပြီးတဲ့မျိုးတွေရှိတယ်ဒီဒေသတွေမှာကျွန်တော်တို့နိုင်ငံရေးလီဟာနဲ့အချွေလီဟာနဲ့အဖြစ်အောင်လို့ကျွန်တော်တို့အစီအမံဆောင်ရွက်နိုင်ဖို့အတွက်အစီအမံဒီရေးဆွဲဖို့ပေါ့လေအဓိကတော့မန္တလေးဒေသတွင်းမှာရှိတဲ့ပြည်သူနဲ့မန္တလေးဒေသအတွက်အကောင်းဆုံးကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်ဒီလုပ်ငန်းစဉ်အစီအစဉ်ဖြစ်ပါတယ်ဗျ
မန္တလေးဒေသကြားကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်မှုနိုင်ရင်းနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီရောပါရီများဆောင်ရွက်ပါမလဲခင်ဗျ
ကျွန်တော်တို့ဒီမန္တလေးဒေသအတွင်းမှာဒီနိုင်ငံရေးအစီအမံတွေကိုကျွန်တော်တို့ဖော်ထုတ်ဖို့ရေးမူကြမ်းရေးဆွဲဖို့ချိတ်ဆက်ညှိနှိုင်းဖို့ပေါ့လေမန္တလေးဒေသတွင်းမှာကျွန်တော်တို့ဒေါ်လန်ကြီးစကြရေကတော့လက်တွဲလုပ်ခဲ့တဲ့နိုင်ငံကြီးဒေါ်လန်ကြီးအစုဖွဲ့တွေပေါ့လေအစုံလင်ပါတဲ့တို့ဝိမဲ့လဲအကြောင်းမျိုးမျိုးကြောင့်မချိတ်ဆက်မိသေးတဲ့အစုဖွဲ့တွေချိတ်ဆက်ဆောင်ရွက်ဖို့လုပ်ငန်းစဉ်တွေလည်းရှိပါမယ်ရည်ဆွေးလုပ်ငန်းစဉ်ကတော့ကျွန်တော်တို့စတင်ယူဆတဲ့အခါမှာအစုဖွဲ့6စုပါတဲ့အတွက်ဒီအစုဖွဲ့6စုကအတီးတီးဝိုင်းဝန်းဆွေးနွေးတဲ့ချက်တွေပေါ့လေအဓိကကတော့ကျွန်တော်တို့အခြေခံမူတွေရှိပါတယ်ဒီအခြေခံမူစံနှုန်းတွေနဲ့အညီမန္တလေးဒေသပြည်သူတွေအတွက်အကျိုးဖြစ်ထွန်းစေမယ်အကြောင်းအရာတွေကိုဆောင်ရွက်တော်မှာဖြစ်ပါတယ်ဗျာ
။လုပ်ငန်းကာလရက်အကန့်အသတ်များရှိမယ်လို့သိရပါတယ်။ဘယ်လိုများသတ်မှတ်ထားပါသလဲခင်ဗျာ
။ဟုတ်လုပ်ငန်းကာလတော့ကျွန်တော်ဒီလုပ်ငန်းကော်မတီအနေနဲ့ပေါ့လေကာလအနေနဲ့ဒီအတီးပြုပြီးတဲ့ရက်ကစပြီးကျွန်တော်တို့အချိန်အပြည့်၄လပေါ့လေ၄လအတွင်းမှာတော့ကျွန်တော်တို့ဒီအစီအမံကိုကျွန်တော်တို့ရေးဆွဲကြမယ်။တကယ်လို့မှအချိန်လိုအပ်ချက်ရှိရင်လည်းဒေါ်လာရင်းအရာစုတွေအချင်းချင်းကြားမှာရောကျွန်တော်တို့မန္တလေးလွတ်တော်ကုစားပြုကော်မတီနဲ့ရောညှိနှိုင်းပြီးတော့မှရက်ထက်တူတာတွေလုပ်မယ်ပေါ့လေအဓိကတော့ကျွန်တော်တို့အချိန်သတ်မှတ်ချက်ကိုလည်းကျွန်တော်တို့၄လအတွင်းဆောင်ရွက်ဖို့သတ်မှတ်ထားပါတယ်လိုအပ်ချက်ရှိရင်လည်းကျွန်တော်တို့ထပ်တိုးဖို့အတွက်လည်းညှိနှိုင်းဆောင်ရွက်သွားဖို့လည်းကျွန်တော်တို့ဆောင်ရွက်တော်မှာဖြစ်ပါတယ်ဗျာဟုတ
်ဒီမန္တလေးဒေသနိုင်ငံရေးအစီအမံကရေးဆွဲပေါ်ထွက်လာရင်ကောဘယ်လိုတွေဆောင်ရွက်နိုင်ပြီဘယ်လိုတွေအကျိုးကျေးဇူးများရှိနိုင်ပါသလဲခင်ဗျာ
ဟုတ်ဒီအစီအမံရေးဆွဲပြီးပေါ်ထွက်လာရင်ပေါ့လေဘယ်လိုတွေဆောင်ရွက်မလဲဆိုတော့ကျွန်တော်ဒီမှာပါတဲ့အချက်တွေပေါ့လေဒါကတော့ကျွန်တော်တို့ကဟိုမရေးဆွဲရသေးတဲ့အတွက်တချို့ဟာတွေပြောပြဖို့အဆင်မပြေသေးရတော့ဟိုနားလည်မယ်လို့ယူဆပါတယ်ဗျအဲဒီထက်မှပါတဲ့အချက်တွေကိုကျွန်တော်တို့လက်ရှိပေါ့လေအင်ဂျီအစိုးရနဲ့လည်းချိတ်ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဖြစ်ပါတယ်ဗျ။အဲဥပမာအနေနဲ့ပြောရရင်တော့အခုလောလောဆယ်မှာကျွန်တော်တို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေရှိပါတယ်။အဲတိုင်းနေပြည်နယ်တွေမှာအဲဒီအုပ်ချုပ်ရေးအဖွဲ့တွေကတော့လက်ရှိပြည်ထောင်စုအစိုးရအင်ဂျီရပဲတိုင်းရချိတ်ဆက်ဆောင်ရွက်နေတယ်ပေါ့လေ။မန္တလေးဒေသကျွန်တော်တို့ဂျာကလာအစီအမံတွေပေါ်ထွက်လာရင်ဒါပြည်ထောင်စုရဲ့တချို့ချိတ်ဆက်ဆောင်ရွက်ရတဲ့ဝန်ထုပ်ဝန်ပိုးတွေရော့ပြီးတော့မှတော်လိုင်းရေးမှာတချို့လုပ်ငန်းစဉ်တွေဒီချက်ပူအဆိုင်နိုင်မယ်။ကျွန်တော်တို့မန္တလေးဒေသအတွက်ပေါ်ဆောင်ထားတဲ့အစီအမံတွေမှာမန္တလေးဒေသအတွင်းမှာရှိတဲ့မြို့နယ်တွေကိုချိတ်ဆက်ဆောင်ရွက်ပြီးတော့မှလုပ်ရမယ့်လုပ်ငန်းစဉ်တွေဖြစ်ပါတယ်ဗျ။ဘလို့ကျေးဇူးတွေရနိုင်မလဲဆိုတော့အဲ့ဒီထိန်းချုပ်ပြီးတဲ့မြို့နယ်တွေအဆုံးမပြီးတဲ့မြို့နယ်တွေမှာပြည်သူတွေအတွက်အဓိကတော့ပြည်သူအကျိုးပြုဝန်ဆောင်မှုတွေပါပါမယ်။စနေကြတရားစီရင်နိုင်မှုကိစ္စရပ်တွေပါပါမယ်။လူသားချင်းစာနာကိစ္စရပ်တွေပေါ့လေလက်ရှိလည်းကျွန်တော်တို့စစ်ဘေးရှောင်နေကူညီရတဲ့နေရာတွေရှိတယ်ပေါ့လေဒီလိုလုပ်ငန်းစဉ်တွေပေါ့လေအခုကတော့ကျွန်တော်ပြောလို့ရသလောက်ပြောရတဲ့လုပ်ငန်းစဉ်လေးတွေပေါ့လေအဓိကတော့ဒေသတွင်းမှာရှိတဲ့ပြည်သူတွေနဲ့ဒေသကူလုံးအတွက်အကောင်းဆုံးစီမံနေဖြစ်မှာပဲဖြစ်ပါတယ်ဗျဟုတ်
ဒီကော်မတီကနေပြည်သူကိုပါကျင်တဲ့သတင်းစကားရှိရင်လည်းပြောပြပေးပါ
ကျွန်တော်တို့ကော်မတီဆိုတာမဖြစ်လာခင်မှာဖေဖော်ဝါရီမှာအာနာသိန်းခံရပြီးတဲ့နောက်ပိုင်းမှာမန္တလေးဒေသတွင်းမှာရှိတဲ့အင်အားစုတွေအားလုံးကအတူတကွလက်တွဲပြီးတော့တပိတ်တွေဆင်နွှဲခဲ့တယ်တော်လိုင်းချူကွေ့ပြောင်းလဲပြီးတဲ့နောက်မှာအချိန်ဆက်မပြတ်အောင်လို့အွန်လိုင်းအနေနဲ့ကျွန်တော်တို့ရအောင်ချိန်ဆက်တယ်မန္တလေးဒေသအတွင်းအတွက်ကောတနင်္ဂနွေလုံးအတွက်ကောတော်လိုင်းနဲ့ဆိုင်တဲ့ကိစ္စရတွေကိုကျွန်တော်လာစဉ်ပုံမှန်တွေးဆရတယ်ဆွေးနွေးရတယ်ပြီးရင်ပြည်သူအများသိအောင်လို့ကျွန်တော်တို့ online အနေမှာသတင်းစကားတွေကျွန်တော်တို့ဖြန့်တာတွေရှိပါတယ်ကျွန်တော်တို့ပြီးခဲ့တဲ့2023ကစပြီးတော့မှဒီမန္တလေးဒေသအတွက်ဒီဂျာကာလာနိုင်ငံရေးအစီအမံလုပ်ငန်းစဉ်တွေပေါ်ဆောင်သင့်ပြီဆိုပြီးတော့ကျွန်တော်တို့အားလုံးဝိုင်းဝန်းဆွေးနွေးတယ်သဘောတူညီမှုရတဲ့အချိန်မှာကျွန်တော်လှုပ်ဆောင်ပါတယ်လှုပ်ဆောင်ပြီးတဲ့အခါမှာလည်းကျွန်တော်တို့ပြည်သူကိုလည်းအများအားဖြင့်သတင်းစကားတွေကိုကျွန်တော်တို့ဟိုပြည်သူသိအောင်ဆိုကျွန်တော်တို့တင်ခဲ့တဲ့လုပ်ငန်း မ်းစဉ်ကိုစဉ်ဆက်မပြတ်လုပ်ခဲ့ပါတယ်ဗျ။စတင်ရေးဆွဲပြီးလို့ကျွန်တော်မူကြမ်းထွက်လာရင်လည်းပြည်သူကိုလေးထားပြီးတော့မှကျွန်တော်တို့ဒါတွေလည်းကျွန်တော်တို့ဖြန့်ဝေရမယ့်လုပ်ငန်းစဉ်တွေရှိပါတယ်။အဓိကတော့ကျွန်တော်တို့ဒီတော်လန်ရေးအတွက်ကောင်းမွန်တဲ့အထောက်ပံ့တွေရရှိရမယ်။တော်လန်ရေးအလွန်ကာလတွေအတွက်လည်းကျွန်တော်တို့ပြည်သူတွေအတွက်အကောင်းဆုံးဖြစ်ရမယ်ဆိုတဲ့ရည်ရွယ်ချက်တွေနဲ့ကျွန်တော်တို့အမြဲတမ်းစဉ်ဆက်မပြတ်ပြည်သူတွေကိုကျွန်တော်တို့တင်စကားပါတာတွေတော်လန်ရေးပေးအင်အားစုပေးစီကနေရောကျွန်တော်တို့မန်လေးလွှတ်တော်ကိုစားပြုကော်မတီပေးစီကနေရောကျွန်တော်တို့အမြဲတမ်းတင်စကားတွေလည်းတင်ပါတယ်။တော်လန်ရေးကာလဖြစ်နေတာဖြစ်တဲ့အတွက်ကျွန်တော်တို့လှုပ်ဆောင်ချက်တွေကလိုအပ်ချက်တွေလည်းရှိကောင်းရှိနိုင်တယ်။ဒါတွေကိုလည်းကျွန်တော်တို့တင်စကားတွေတင်တဲ့အခါမှာလည်းလိုအပ်ချက်တွေကိုပုံဝင်လင်းလင်းထောက်ပြပေးဖို့အကြံပြုပေးဖို့လည်းကျွန်တော်တို့အနေနဲ့ဖိတ်ခေါ်လိုပါတယ်။ဒေသတွင်းမှာရှိတဲ့ပြည်သူတွေပေါ်မှာလည်းကျွန်တော်တို့အလေးထားဆောင်ရွက်တယ်။တနင်္ဂနွေမှာရှိတဲ့ပြည်သူတွေကိုလည်းတော်လန်ရေးအမြန်ဆုံးပြီးဖို့အတွက်လည်းကျွန်တော်တို့အလေးထားဆောင်ရွက်တာဖြစ်တဲ့အတွက်ပြည်သူတွေအားလုံးကလည်းကဏ္ဍအသီးသီးမှာပေါ့လေလက်ရှိလည်းပါဝင်ဆောင်ရွက်လျက်ရှိပါတယ်။အဲ့တော့ဒီထက်ပိုပြီးကျွန်တော်တို့တော်လန်ရေးအမြန်ပြီးအောင်လို့လည်းကြာရကဏ္ဍအနေမှာကျွန်တော်တို့ပြည်သူတွေနဲ့အတူတူလက်တွဲပြီးတော့မှဆောင်ရွက်တော့မှာဖြစ်တဲ့အတွက်ပြည်သူတွေကလည်းကျွန်တော်တို့တော်လန်ရေးမှာပါဝင်နေတဲ့အစုဖွဲ့အားလုံးအစုဖွဲ့အသီးသီးကိုကျွန်တော်တို့နိုင်တဲ့အားတွေနဲ့ဝန်ရံပေးကြပါလို့ကျွန်တော်အနေနဲ့လည်းမေတ္တာရပ်ခံပြီးတော့ပြောကြားလိုပါတယ်ဗျာ။ဟုတ
်ဟုတ်ကဲ့ဖြည့်ဆွပြောချင်တာများရှိရင်လည်းပြောပြပါအောင်ခင်ဗျာ
။အဓိကကတော့ကျွန်တော်တို့မန္တလေးဒေသတွင်းမှာရှိတဲ့လက်ရှိကျွန်တော်တို့ဒေါ်လိုင်းမှာပါဝင်နေတဲ့တပိတ်အင်အားစုတွေ၊အရက်ဖက်အဖွဲ့အစည်းတွေ၊ CDM တွေ၊တမကတွေ၊တမကဆိုတာမှလည်းကျွန်တော်ကျောင်းသားတမကအလို့သမားတမကတွေပါပါတယ်။အမျိုးသမီးအဖွဲ့တွေပါတယ်။ LGBT တွေပါတယ်။အနောက်မတန်ဆွမ်းတွေပါတယ်။အနောက်ကျွန်တော်တို့ပါတီတွေပါပါတယ်။အနောက်ကျွန်တော်တို့တွတ်တော်ကိုစားပြုကော်မတီပါဝင်ဒီတွတ်တော်ကိုစားများပါပါတယ်။ကျွန်တော်တို့ဒီအမြဲတမ်းပြည်သူနဲ့တသားလေးရှိနေတယ်။ပြည်သူကိုပဲအမြဲတမ်းကျွန်တော်တို့အလေးထားတယ်။ကိုဒေသတွင်းမှာရှိတဲ့ပြည်သူတွေနဲ့ဒါသာလည်းဖြစ်မယ်ပြည်သူတွေနဲ့ကန့်ညီမယ်လုပ်ငန်းစဉ်တွေကိုပဲကျွန်တော်တို့ကပေါ်ဆောင်မှာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုတော့အမြဲတမ်းသတိထားပြီးတော့အထက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ကြိုးစားဆောင်ရွက်နေပါတယ်လို့ဒီလိုဆောင်ရွက်တဲ့အခါမှာလိုအပ်ချက်များအားနည်းချက်များရှိခဲ့ရင်လည်းပြည်သူတွေကဝိုင်းဝန်းပြီးတော့မှတက်မှတ်ဂျန်ပြူထောက်ပြပေးဖို့လည်းကျွန်တော်အနေနဲ့ဒီနေရာကနေထပ်ဆက်ပြီးတော့မှဖိတ်ခေါ်လိုပါတယ်လို့ကျွန်တော်အနေနဲ့ပြောကြားလိုပါတယ်ဗျ
ကျေးဇူးတင်ပါတယ်
ယခုဆက်လက်နားဆင်ရမှာကတော့တိုင်းသားဘာသာအစီအစဉ်ကနေတပတ်အတွင်းသတင်းများကိုရခိုင်ဘာသာဖြင့်ယူလှတန်တာကတင်ဆက်ပေးပါမယ်ရှင
်။တာယူသွားပါအခုချိန်ကစပြီးရေ Radio NUG တပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနဲ့တောင်းစပြီးလာဖို့ပြိုင်ပါရယ်အကျွမ်းရူလှတန်တာပါ။ပန်လီဘူးမလို့သိမ့်ဆိုင်ဆောင်ရေးအတွင်းသိမ့်စီရာမစ်ခါရီမူရိုက်စီဝါတီကိုမိန်တိုက်ဖြားစီရီတောင်းကိုပနာမတောင်းစာပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရင်မွေဦးဆောင်ရေးအဖွဲ့ဆောင်ပန်လီဘူးမလို့သိမ့်ဆိုင်ဆောင်ရေးအတွင်သိမ့်စေရာရှိခါရီမူရိုက်စီဝါတီကိုမိန်တိုက်ဖြားစီခါရီအခဲအနာကိုဒေသခံပြည်သူတိနှောင့်တတူတာရောက်ခါကရာ NUG ကာကွယ်ရေးဝန်ကြီးဌာနကတောင်းထုတ်ပြန်ပါရယ်။ပန်လီဘူးမလို့သိမ့်ဆိုင်ဆောင်ရေးအတွင်သိမ့်စေရာရှိခါရီဘိန်းဖရူသဘုံခွာ1352ခွာဘိန်းဖရူထုတ်1265ထုတ်တထုပ်ကိုတပိတာခင်ရှိရိဘိမေးဆေးဆိုင်ထုပ်ကိုမိန်တိုင်းဖြားစီခါခရွန်ဖရိုက်တေးလို့ဖော်ပြထားပါရီမုံရိုက်စီဝါမိန်တိုင်းဖြားစီခရွန်အခဲအနာမှာကာကွယ်ရေးဝင်ကြီးကပရီသူတော်လန်ရေးရေဖော်တီကိုကုညီဆောင်းရှောက်ပြီးရဲမင်းရဲဖာတီကိုအထူးကျေးဇူးတောင်းကြောင်းဖန်စီရာမင်းထားရေးစိုက်သုံးဘန်တီကိုမိန်မရာမှာမုံရိုက်စီဝါသုံးဆွေးထားကြောင်းနာမုံရိုက်စီဝါသုံးဆွေးမှာရာစိုက်တိုင်းနိုင်စော်ကိုဝန်ခံခဲ့ကြောင်းစိုက်ကောင်စီဒေတာတီစော်မုံရိုက်စီဝါကိုတိုင်သုံးဆွေးရုံကမှာကားပင်နဲ့အခုပိုင်သိစေရာမင်းရေပမာဏကိုဂရိခရွန်အာဖရွန်၎င်းတို့ကိုတိုင်ရောင်းဝေဖောက်ကဖရန်ရှီနေကရောင်းအမျိုးသားညီညွတ်ရေးအစိုးရအနေကသင်ပိုင်ရာရှိထားတဲ့ရုတ်ရာတီမှာပြည်သူအုပ်ချုပ်ရေးကိုပေါ်ဆောင်နေပြီးကပြည်သူအုပ်ချုပ်ရေးဆော့ပြည်သူဝန်ဆောင်မှုလုံငင်းဖရိုက်ကရောင်းတနီအာဖရွန်ပြည်သူတီကိုအလုံးအကျွေးပရူဖိုဖရိုက်ကရောင်းတာဝန်ပိထားရေးစိုက်ဖားအရဲဖားတာဝန်ရှိရေးလူတီဤမဟုံးမမင်ရေးလုံဆောင်မှုတီကိုလည်းတည်တည်ကြကြကင်တွေးဆောင်ရလာဖို့ဖရိုက်ကရောင်းအဂရန်ဖားစိုက်တဲ့ဤအဂရင်ဂရင်းအာနာသိမ့်မှုတီကပြည်သူတီနောက်လူငယ်တီးဘဝတီဆုံရှုံနိုင်နာမှုပရိမာခါပြေတိုင်းပြည်လေတခရနိုင်ငံတီနောက်မရှောင်နိုင်ပေရနာငရယာဂရောင်း2020တိုင်းစိုက်အာနာသိမ့်မှုသောအကရောမေစိုက်အာနာလွှဲမှုရီရီရီဂရောင်းထောင်ရှရီအတွက်လာနေကင်ခုခန့်တွင်းလှန်စိုက်ကိုမပရိုက်မနေဆောင်နှွေခါရာဂရောင်းခုခန့်တွင်းလှန်မှုမဘလူးလောက်ကေနိုင်ငံအနာကက်ပြောက်ဖို့ဖရိုက်တီအတွက်ခိုက်သမိုင်းအီတာဝန်ပီရှာအရာလာနေနေအဂရန်ဖားရီလူကိုလာနေနေတွင်းလှန်တိုက်ပရာမရာဖို့ဆိုရီတန်တိုက်ထန်ရှာမဲ့ Pana, Type 1 in Crown Pragra, Progra Kari, Lutira Bari, Salabrigi, AVIC Company Anina, Sai Osugo, Leon, Leon Te, Lanetina, Rupran Ting Tingri, when some Mudi Rangsha Taupe Mugu Dasi Naipo, Mahame Company, Abas Kofi Api Po No Sore, the Tongo Dans Happy Bami, AVIC Company Anina, Sai Osugo, Leon Abawa, Leon Te, Lanene, Rupran Ting Tingri, when some Mudi Rangsha Taupe Mudigo, Dasi Naipo, Mahame Company, Abas Go, PRP Cronso, Dasi Naipo, the Ku Dito, Ninlan Friday Lo, Autovala Selira, Twiswen with Predatory, Losha Mugambi, Aquiga, Atipi for Bravari, Sai Osu E, Atatui Grow, AVIC So, Daro Usura Godine Pricey, Lagong by Sire, AVIC Pricey, Sadu Za Abuisiga, Sadan Suti Pricey, Lumwa Karu Sai Lip Mashiba, Karuli Saipo Somahoba, Liza Lainarari, Gadika Wedile, the Kule Mashiba, Yon Dog Ground, AVIC Wo, Direi PRP Brigade, Sai Osu Go, Pinuri Taupe Mugu Red and Port Down So Naipo Kaki Bari, Yagali, Nilan Shibari, AVIC Anina, Ning Pinya Apawa, Sigwa Adwapa, Minko Atara Brigade, Ari Agree So Mahame Gomaninga, Abas Lokore, Uroba Akree Sai Gomaninga, Abas Gomanira Mashige, Daro Usura E, AVIC Company So, Gabalu Saira Long and Lee Pemuna, Ajo Siwago, Agree Ajeti Kai Sipo Pripari, Lupo Bravari, Salabrigade, Read Dead Uzi Shoki, A Sea Away Gatasan, Sai Kansi, Julenary, Razawe Mutima, Asi Yenga, Umo Brigade Show Twin Nan Niswa, Pawan Lari, the Tongo Tansa Bibami, ASEAN Read Dead Uzi Shoki, A Sea Away Gatasan, ASEAN Anina, A Grandpa Sai Kansi, Julenary, Nangan Daga, Razawe Mutima, Umo Brigade Show Twin Nan Nibana, Pawan Landing Ground, Justice Form Yama, Awega, Toprin Labari, ASEANGA, Read Dead Uzi Shoki, A Sea Away Go, the Rama Mori, A Grandpa Sai Kansi, Inshan Aprai, Lakan, Jampa Kwan Pikranha, Saikan Sigo, Darawan Mo Pikarum Pamaka, A Prime Areta Bredu Digo, Depre Matinja, Satan Chongdina, Serum Digo, Bunque Piasi, A Sulai Abrunai, O in May Pricey Kari, A Grandpa Lore Digo, Gongru Taukan Pikran Friday Lusubari, ASEAN Nina, A Kubai, A Ma Aron Digo, Satai Sore Bai, Julian Ningale, Nangandaga, A Tai Owen and Nina, ASEAN Inama Bunque Ningese Friday Lu, Topren Shama Pobra Tavari, Yon Abron Sai Kansi Go, Rainbow Way, Sai Lana, Besitina, Leon City, Lane Mini Mong Alungo, Dasi Naibo, Nangendaga E. Ariu, Song Ran Mongo, ASEAN Anina, Bambo, Kumi, Birapo, Shin Friday, Lusubari, Rama Aje Adego, Homo Brigade, Suwa Lazi Mongo Red and Brigade, Nangendaga Uberi Di Alma, Sai Osu Go, Darwin Kensi Brigade, Rama Nangan, Tai Di Sauri Ado, Bredu Di E. Joe Ben Mongo, ASEAN Anina, Bubang Pawan Rapo Friday, Lu Ati Bitavari, Sala Brigade, Guamrune, Retanam Rai, Rizakanga, Saites Akango, E. Think by Bri Nama, then Dre Qua Galema, Dipwiti Brantan, you made the Dongo Dansa Bibami, Guamrune, Retanam Rai, Galabron, Rizakema, Atain Shatari, Araka Deto, E. Think by Bri Nama, then Dre Qua Gale and Dai, Dong Pato, Posai Sala Brigade, San Lazoma, Payana, De Bojira, Anita Waima, Dipwiti Sala Brigade, Brantan, you may look, Nirinzera, the Dantanama, or Bratavari, Autovala, Sinarani, Type we brown ten in big galabronga sola garideso can side anina can pine name look the rabari be on a debora aninga side council deso the pre now so labrigi green shine rana dangro anima shiri again down parama deswebana salabrigi cooking name look the rabari type we pride lari at all green shine raw at him in pretabrigi again down ma am route desantari by dondo ramali neviga am route desantavana the brine tea by ten name look the rabari Atoma Pride Warning Ray Type Witty Aton, Letter Law, Thunder San Larry, Data Titina, Hirawati Time Park, Psycho Larry, Daron T. Pawan Brigade, AAE, Two Psycho, Gong Gong Cook and Taikai Mok Malone High Saw Ground, Aja Asomra Brigade, now to the Pre, Sokwa Larry, Lutia Bari, Sala Brigade, Australia Gap Remanangango, B. Apple Lotari, Uda Shan Sana Mokuani, Dollar Gote, Psycho Sigo Direct Mapiri, the Tongo Dansa Pibami, Australia Gap Remanangango, B. Apple. Lotari, Luta Shan Sanamu Akunin Dollar Kote, Saikan Sigu Direct Mabilo, Australia Nangan Krari Wengri, Penny Wonka, Autova Silira Maku Nina Betalo, the Don Topre Mari, Remanangema, Reraga Swenkwani Rari Lu, Tom Detama Litena, Luta Shan Sanamu Akunin Lu Enri Lu, Seshai Detama Krauten Ado, Akunin Digo, Luta Shan Sanamu Akunin Piri, Maypa, Apui Sigata Song, Dollar Kotengo Taupen, P. Ella Pokrake Lutia Bari, Australia Asuraga, မြန်မာပြည်သူတွေကိုစားလာပြီးထောက်ပံ့ပီလာဖို့လို့ဆိုထားပြီးမြန်မာနိုင်ငံဒီမိုကရေစီလန်ဂရောင်းထားကိုပြန်လည်ပြီးရောက်ရှိရေးတွင်အားပေး ready လို့ရှိရေးလို့သိရပါတယ်အခုတောင်စားပြီးခရီးတတော်တွေကို Radio NUG အပွေးသားတီကပြပေါ်ထားဆောင်ပြိုင်ပါတယ
်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 18.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မေဒါနီမေလေးအစိုးရရဲ့စက်တွေတင်အချက်နဲ့လူပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်